Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့ကို American တန်းက၄ February 14ရက်တနင်္ဂနွေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Kilometer 1925 30နာရီနဲ့ Line Meter 190လို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကရှင်းပြပေးသွားမှာဖြစ်ပါတယ်စစ်တပ်ကအနာသိမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြည်တော်ပါဝင်နိုင်ငံတော်ကမြို့တွေမှာဒီနေ့မှလည်းအရှိန်ဟုန်နဲ့ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ရန်ကုန်မှာတော့လမ်းထွက်ဆန္ဒပြတာတွေအခုဆိုရင်9ရက်မြောက်ရှိသွားပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေဟာလည်းလှေတန်းမြင်းနီကုန်းနဲ့မြို့နယ်မှာစုဝေးခဲ့ကြပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးမြင့်နဲ့ဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်ပေးဖို့ဝန်ထမ်းတွေအနေနဲ့စီရင်လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။အပြင်ဆန္ဒပြတဲ့သူတွေဟာတက္ကသိုလ်ကလမ်းကအမေရိကန်တန်ရုံးရှိနဲ့ကန်တော်ကြီးရှိကကုလသမဂ္ဂရုံးရှိဒီမှာတွားရောက်ပြီးတော့လဲမြန်မာစစ်တပ်ကိုအမေရိကန်နဲ့နိုင်ငံတကာကဖိအားပေးဖို့တောင်းဆိုတာတွေကိုဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေနဲ့တူလွတ်တော်အမတ်တချို့နဲ့အမှုပညာရှင်တွေလည်းပါဝင်ခဲ့ကြသလိုအင်ဂျင်နီယာကျောင်းပေါင်းစုံပါဝင်တဲ့အင်ဂျင်နီယာတပ်ပေါင်းစုတပိတ်အဖွဲ့လည်းရန်ကုန်မှာစုဝေးပြီးတော့ဆန္ဒပြခဲ့ပါတယ်။ဒါပြင်ကက်သလစ်ခရစ်ယာန်ဘာသာဝင်များအဖွဲ့ကလည်းရန်ကုန်တက္ကသိုလ်ရှိပြည်လမ်းပေါ်မှာစုဝေးပြီးတော့စာတမ်းတွေပိုစတာတွေဒေါန်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကိုင်ဆောင်ပြီးတော့ငြင်းညမ်းစွာစီတန်းလဲလဲဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ဘက်မှာတော့စစ်အာဏာသိမ်းမှုကိုစတင်တဲ့လူလူဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ပြည်သူလူထုတွေတိတ်နဲ့ချီပြီးပါဝင်ခဲ့ကြသလိုမန္တလေးနိုင်ငံသားဘာသာတက္ကသိုလ်ကကျောင်းသားကျောင်းသူတွေလည်းဆန္ဒပြခဲ့ကြတာကိုတွေ့ခဲ့ရပါတယ်။ဒါပြင်နေပြည်တော်မှာဆိုရင်လည်းဆန္ဒပြတဲ့သူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့စီတန်းလဲလဲဆန္ဒပြခဲ့ကြပြီးတော့ဝန်ထမ်းတွေအနေနဲ့အကြမ်းမဖက်ပဲအာနာဖီဇန်နဲ့စီဒီအမ်လှူရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်မြို့တွေမှာလူလူဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကနေတောင်ပိုင်းတနင်္သာရီတိုင်းအထိနိုင်ငံတော်ကတခြားမြို့တွေမှာလည်းစစ်တပ်အာဏာသိမ်းမှုကိုလက်မခံတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်မြကြီးနားဝိုင်းမော်စကိုင်းတိုင်းမုံရွာနဲ့ကလေးမြို့တွေမှာလူလူဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့သလိုရှမ်းပြည်နယ်တောင်ကြီးဖဲခုံမြို့နဲ့ပြည်ပြည်နယ်လော်ကော်မြို့မှာလည်းခရင်တိုင်းသားတွေပါဝင်ပြည်သူတွေကဒေါန်ဆန်းစုကြည်လွတ်မြောက်ရေးနဲ့ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်မိတိလာတထုံဖျားသုံးစုကျိုင်းစိတ်ကြီးနဲ့တဝဲမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အတော်များများကတော့ငြင်းငြင်းချင်းချင်းရှိခဲ့ပါတယ်။ဒါပေမဲ့မုံပြည်နယ်မော်မြိုင်မြို့ကဆန္ဒပြပွဲတွေမှာတော့ဆန္ဒပြတဲ့ကျောင်းသားကျောင်းသူတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းပြီးတော့ပြစ်ခတ်မှုတွေရှိခဲ့ပါတယ်ခင်ဗျာစစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့88မျိုးဆက်ငင်းငင်းရင်းနဲ့ဖွင့်လှစ်လူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ
် CDM နော်လူအနာနဲ့အလုံးမစီရင်ဒီရက်သက်တဲ့ဘက်ကအရေးကြီးဆုံးဒါအဆုံးဖြတ်ပေးမှာဆိုတော့ဒီမှာတပိတ်အဖွဲ့တွေစနစ်တကျနဲ့ကျွန်တော်တို့စင်စီရင်ရတာကတန်ယုံရှိတွေကိုသွားပြီးတော့တကယ်စမတ်ကျတဲ့ပုံစံနဲ့ဆန္ဒပြနိုင်ဖို့နော်ပြီးရခါကျတော့ယုံတွေဌာနဆိုင်ရာပေါ့နော်အရေးကြီးတဲ့ယုံတွေရှိမှသွားပြီးတော့တပိတ်တားနိုင်ဖို့
ပြီးခဲ့တဲ့ February 10ရက်နေ့ကစပြီးတော့မြန်မာအာဏာပိုင်တွေဘက်ကအင်တာနက်တွေကိုကန့်သတ်ဖို့ညွန်ကြားချက်တွေကိုရရှိခဲ့တယ်လို့မြန်မာနိုင်ငံကစက်တွေဝန်ဆောင်မှုပေးနေတဲ့ Telenor ကုမ္ပဏီကပြောလိုက်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 10ရက်နေ့ကတည်းကအာဏာပိုင်တွေဘက်ကအင်တာနက်တွေကိုကန့်သတ်ထိန်းချုပ်တာတွေလုပ်ဖို့ပြောခဲ့ပေမဲ့သူတို့အနေနဲ့အာဏာပိုင်တွေရဲ့တောင်းဆိုမှုတွေကိုတချို့ရက်တွေမှာအချိန်အကန့်အသတ်နဲ့လိုက်ရောခဲ့ပေမဲ့ဒီကန့်သတ်မှုတွေမှာလူခွင့်စိုးရိမ်စရာတွေရှိတာကြောင့်အများစုကိုလိုက်ရောခြင်းမရှိဘဲအင်တာနက်တွေဖွင့်ပေးခဲ့တယ်လို့ Telenor ကုမ္ပဏီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ February 6ရက်နေ့ကစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့အနေနဲ့ရန်ကုန်မှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲအာဏာပိုင်တွေကနိုင်ငံတော်ဝန်အင်တာနက်လိုင်းတွေကိုဖြတ်တောက်တာတွေရှိခဲ့ပါတယ်။နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပြီးမဲ့မနက်ပိုင်းတွေမှာအင်တာနက်လိုင်းတွေနှေးကွေးတာတွေလည်းရှိခဲ့ပါတယ်။အခုနောက်ပိုင်းမှာဆိုရင်လည်းလူလူဆန္ဒပြပွဲတွေနဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အချိန်ဟုန်ကောင်းလာနေတဲ့အတွက်အင်တာနက်လိုင်းတွေဖြတ်တောက်လာမှကိုလည်းစိုးရိမ်နေကြပါတယ်။ဒိုင်းနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာအထူးပဲစိုးရိမ်မှုရှိတဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေရဲ့အခြေခံအခွင့်အရေးတွေရရှိဖို့တည်မှန်ရရှိဖို့အတွက်စက်တော်ရေးဝန်ဆောင်မှုလုပ်ငန်းတွေရရှိဖို့ကအရေးကြီးပြီးတော့အင်တာနက်တွေအများအားရရှိဖို့အာဏာပိုင်တွေကိုလည်းဆက်ပြီးတော့အလေးပေးပြောကြားနေတယ်လို့ဒိုင်းနော့ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ်။ဒိုင်းနော့ကုမ္ပဏီဟာ2013ခုနှစ်ကစပြီးတော့မြန်မာနိုင်ငံတွင်းတယ်လီဖုန်းနဲ့စက်တော်ရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တိုင်းမြန်မာဘာသာအစီအစဉ်လေးကို ညနေ6နာရီခွဲကနေညနေ9နာရီထိဘိုင်းဒိုမီတာ70 kHz 1683ညာဘိုင်းဒိုမီတာ19 kHz 15563ညာနဲ့ဘိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတည်င်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်American လွှတ်တော်ကိုသူ့ကိုထောက်ခံတဲ့လူကြီးဝင်ရောက်စီးနှင်းအောင်တွေးထိုးလုံဆော်ခဲ့ရဆိုတဲ့ဆွဲချင်တဲ့တရားဆွဲဆိုခံနေရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ဟာအပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစနေနေ့ကဆုံးဖြတ်ခဲ့ပါတယ
် The yeas are 57 the nays are 43
ထောက်ခံမဲ58မဲကန့်ကွက်မဲ43မဲရှိပြီးအပြစ်ရှိကြောင်းဆုံးဖြတ်ဖို့မဲ3ပုံ2ပုံပြည့်မီခြင်းရှိတဲ့အတွက်တရားစွဲဆိုချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်အပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစီရင်ချက်ချမှတ်ပါတယ်လို့တဘာပတိဖြစ်သူဗာမွန်ပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ်ပက်ထရစ်လေချီကကြေညာခဲ့ပါတယ်အထက်လွှတ်တော်ကမဲခွဲဆုံးဖြတ်တာမှာ Republican အမတ်9ဦးကဒီမိုကရက်အမတ်တွေနဲ့အတူမဲပေးခဲ့ပါတယ်။ဒါပေမဲ့သမ္မတဟောင်းကိုအပြစ်ပေးနိုင်မဲ့အထက်လွှတ်တော်အမတ်68ယောက်ရဲ့မဲရဖို့ဆင်မဲလိုခဲ့ပါတယ်။သမ္မတဟောင်း Trump ဟာ American သမိုင်းမှာ Congress ရဲ့တရားစွဲဆိုမှုကိုနှစ်ကြိမ်ခံရတဲ့တဦးတည်းသောသမ္မတလည်းဖြစ်ပါတယ်။အခုလိုဒုတိယကြိမ်တရားစွဲဆိုခံရတာကနေအပြစ်ကင်းလွတ်ခဲ့ပြီးတဲ့နောက်သမ္မတဟောင်း Trump ကဒါဟာ American သမိုင်းမှာအကြီးအကျယ်ဆုံးဒုတိယအကြိမ်အပြစ်မရှိအပြစ်ရှာခံရမှုကြီးဖြစ်ကြောင်းနဲ့တခြားဘယ်သမ္မတကမှဒီလိုအဖြစ်မျိုးကြုံတွေ့ခဲ့ခြင်းမရှိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။လာမယ့်သတင်းပတ်ထဲကျင်းပမဲ့ G7 ထိပ်သီးအစည်းအဝေးမှာကိုရိုနာဗိုင်းရပ်စ်ကပ်ွဲဖြန့်ဖြူးရေးတကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုရရှိရေးနဲ့ကာယောဂအလွန်ပြန်လည်နလန်ထူရေးအစီအစဉ်တွေကိုဦးစားပေးဆွေးနွေးသွားဖို့ကြိုးပမ်းမယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။တောက်ကြနေ့မှာဗီဒီယိုကတစင်ကျင်းပမဲ့ဒီတစ်ခေါက် G7 ထိပ်သီးအစည်းအဝေးကိုဗြိတိန်ဝန်ကြီးချုပ် Boris Johnson အင်ရှင်အဖြစ်စတင်ဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကပြီးခဲ့တဲ့လကမှာသမ္မတဖြစ်လာသူ American သမ္မတ Joe Biden တွေနိုင်ငံဆောင်ဆက်ဆံရေးဆိုင်ရာအရေးပါတဲ့ပထမဆုံးအစည်းအဝေးတစ်ခုလည်းဖြစ်လာမှာပါ။ G7 အဖွဲ့ရဲ့ဥက္ကဋ္ဌအနေနဲ့ကာယောဂါကိုနိုင်ငံတကာကတုံ့ပြန်တာမှပုံမကောင်းမွန်တဲ့ပူပေါင်းဆောင်ရွက်မှုတွေပေါ်ပေါက်လာစေရေးအပြင်ဥတုရာသီပြောင်းလဲမှုကိစ္စကိုလည်းဦးစားပေးဆွေးနွေးသွားဖို့စီစဉ်မယ်ဆိုပြီးပရီဒင်ဝန်ကြီးချုပ်ဂျွန်ဆန်ကကြေညာလိုက်တာပါ။လာမယ့်တောက်ကြနေ့မှာဗီဒီယိုကတစင်ပြုလုပ်မယ်ဆွေးနွေးပွဲကို American, Canada, ပြင်သစ်, Germany, Italy နဲ့ Japan နိုင်ငံကခေါင်းဆောင်တွေအပြင်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့ကဥက္ကဋ္ဌတွေလည်းပါဝင်တက်ရောက်မှာဖြစ်ပါတယ်။G7 ခေါင်းဆောင်တွေလူကိုယ်တိုင်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကိုတော့ဗြိတိန်နိုင်ငံအနောက်တောင်ပိုင်းကကမ်းခြေမြို့တစ်မြို့ဖြစ်တဲ့ Cornwall မှာဇွန်လ17ရက်နေ့ကနေ23ရက်နေ့အထိကျင်းပဖို့ရှိပါတယ်ရှင်။တကမ္ဘာလုံးကိုဗစ် -19 ကူးစက်သူ108သန်းကျော်ရှိပြီလို့ Johns Hopkins Coronavirus သုတေသနစင်တာကဒီကနေ့အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်။အမေရိကန်မှာကူးစက်သူ28သန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးဘရာဇီးမှာကူးစက်သူ 6.8 သန်းရှိပါတယ်။ကိုရိုနာမျိုးဗီဇာကွဲအားလုံးကိုကောက်ွဲပေးနိုင်မဲ့ကောက်ွဲဈေးကိုတစ်နှစ်အတွင်းမှာရနိုင်ဖို့ဗြိတိန်သိပ္ပံပညာရှင်တွေစမ်းသပ်လုပ်ဆောင်နေတယ်လို့ Telegraph သတင်းစာကဖော်ပြပါတယ်။အခုလက်ရှိကောက်ွဲဈေးတွေက virus ရဲ့ protein လက်တံပုံတူမျိုးဗီဇာကိုအခြေခံပြီးတော့ထုတ်လုပ်ထားတာပါ။မျိုးဗီဇာပြောင်းလာတဲ့ coronavirus မျိုးကွဲတွေကိုကောက်ွဲပို့အတွက် virus ရဲ့ပင်မဖွဲ့စည်းပုံကိုအခြေခံပြီးတော့ကောက်ွဲဈေးထုတ်လုပ်နိုင်ဖို့ Britain Nottingham တက္ကသိုလ်ကသိပ္ပံပညာရှင်တွေကြိုးပမ်းနေတာဖြစ်တယ်လို့ Britain သတင်းစာကလည်းဖော်ပြပါတယ်။နယူးဇီလန်နိုင်ငံအော့ကလန်မြို့မှာ6လအတွင်းပထမဆုံးအကြိမ်အသွားအလာတွေကိုပြန်ပြီးပိတ်ပင်ထားတာ၃ရက်ရှိပါပြီ။အော့ကလန်မြို့နေမိသားစုတစုမှာ COVID-19 ကူးစက်နေတာကိုတွေ့ရပြီးတဲ့နောက်အခုလိုအသွားအလာတွေကန့်သတ်လိုက်ပြီးတနိုင်ငံလုံးမှာလည်းစီကံသတ်မှတ်ချက်တွေတင်ကျပ်လိုက်ပါတယ်။ American ပြည်ထောင်စုမှာလည်းဒီလောက်ကုန်နိုင်ငံတဝန်ကောက်ွယ်စီးထိုးပေးဖို့နေရာပေါင်း100သတ်မှတ်ဖို့သမ္မတဂျိုးဘိုင်ဒန်ရဲ့အစီအစဉ်တွေအပေါ်မှာပြည်နယ်တိုင်းကသဘောတူလက်ခံတာတော့မဟုတ်ဘူးလို့ AP သတင်းကပြောပါတယ်။တချို့ပြည်နယ်တွေမှာသမ္မတအစီအစဉ်အရကောက်ွယ်စီးထိုးပေးမယ့်နေရာတွေပိုများလာပြီးမဲ့ကောက်ွယ်စီးတွေပိုရမှာမဟုတ်ပဲရှိပြီးသားနေရာတွေကကောက်ွယ်စီးတွေကိုဖြောင့်မိပေးတာသာဖြစ်တယ်လို့ AP သတင်းကပြောပါတယ်ရှင်။ကမ္ဘာအများဆုံးကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်တဲ့အိန္ဒိယနိုင်ငံအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ဆေးထုတ်ပြီးကိစ္စဟာတခြားနိုင်ငံတွေမှာလိုဆေးမလုံလောက်တဲ့ပြဿနာမဟုတ်ပေမဲ့ဆေးထုတ်ဖို့ဝန်လေးတွန်းဆုတ်နေတဲ့ပြဿနာကိုရင်ဆိုင်နေရသေးဖြစ်ပါတယ်။ စီအများပြားထုတ်လုပ်နိုင်တဲ့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးရီတန်းနဲ့ချီပြီးထိုးပေးဖို့အဆင်သင့်ဖြစ်နေရပါဇန်နဝါရီလအလယ်ပိုင်းကာကွယ်ဆေးထိုးရေးအစီအစဉ်ဆကတဲ့ကဆေးကိုမယုံကြည်ဘဲနဲ့ဆေးထိုးဖို့ဝန်လင်းနေတာတွေကိုကျန်းမာရေးလုပ်သားတွေရင်ဆိုင်ခဲ့ရပြီးလူတွေကဆေးထိုးဖို့စီရင်ပေးထားပေမဲ့ပုံမလာကြဘူးလို့ပြောပါတယ်ဒီထဲကပထမဆုံးသူများတွေထဲစောပြီးတော့ဆေးထိုးကြတဲ့ကျန်းမာရေးဝန်ထမ်းတန်း30တဲ့ကတချို့လည်းပါဝင်ပါတယ်အခုနောက်ပိုင်းတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့စံတရားတွေရောချလာပြီးဆေးလာထိုးတဲ့ပမာဏနေ့စဉ်အရင်ကထက်သုံးဆပိုပြီးတော့များလာပါတယ်အိန္ဒိယနိုင်ငံမှာနေ့စဉ် 12,000 လောက်တော့ယောဂကုသမှုရှိနေစေဖြစ်ပါတယ်။ဒါပေမဲ့ယောဂကုသမှုအများဆုံးဖြစ်ခဲ့တဲ့ New Delhi မြို့ကြီးလိုမြို့အတော်များများအသွားအလာတွေပြန်ဖွင့်ပြီးတော့ဈေးရီရုပ်ရှင်ရုံတွေနဲ့လမ်းတွေပုံမှန်ပြန်ပြီးတော့စီကားနေပြီလဲဖြစ်ပါတယ်ရှင်။သောရရှင်များရှင်ဒီနေ့ကနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့တရင်ဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာဆင်နိုင်ပါပြီရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာညဘက်လူတွေလိုက်ထန်းတာ၊ရက်ွက်တွေတဲကိုလူစဲဝင်တာကြောင့်ထိတ်လန့်တကြားဖြစ်နေပြီးကိုထုကိုထလုံခြုံရေးယူနေကြရတဲ့အခြေအနေကိုတင်ပြပါမယ်ကျွန်မဆွေမြတ်မောင်ပါ။ရန်ကုန်မြို့ကမြို့နယ်တချို့မှာအခုလိုမျိုးထိတ်လန့်တကြားရုပ်ရုပ်သက်သက်ဖြစ်တဲ့အတံတွေကိုအခုရက်ပိုင်းတွေမှာကြားနေရပါတယ်။ဆေးရနာတင်ယူထားပြီးညမထွက်ရအမိန့်ထုတ်ထားချိန်မှာရက်ွက်တွေတဲကိုလူစဲဝင်လာတာနေရာတချို့မှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကိုလန်းကိုရက်ွက်လုံချုံရေးကိုကိုထုကိုထယူလာကြတဲ့အခြေအနေတွေဖြစ်နေပါတယ်။ဆေးအာဏာသိမ်းမှုဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါသူတွေကိုအာဏာပိုင်တွေညဘက်တွေမှလိုက်ဒဏ်ဖမ်းဆီးတာတွေကနေအခုလိုလူတွေအထိတ်အလန့်ဖြစ်နေကြတာလို့ VOA သတင်းတော်ကိုစီသူကရှင်းပြပါရယ
်။ဖြစ်လာတာကတော့ဒီည8နာရီဆိုရင်တံပုံးတီးတယ်။အဲတံပုံးတီးပြီးတော့9နာရီရနေပြီးတော့17နာရီဝန်းကျင်လောက်မှာဒီကြုံခဲ့တဲ့အတွေ့အကြုံတွေကတော့ရက်ွက်တွေတဲကိုလူစိမ်းလို့ဟာမျိုးတွေတွေ့တယ်။တွေ့တော့ဒါကအကြမ်းဖက်မှုတစ်ခုခုကိုလှုံ့ဆော်ဖို့အတွက်ရောက်လာတဲ့သူတွေလို့လူတွေကတန်ရရဖြစ်ပြီးတော့အဲ့လူတွေကိုလိုက်ပြီးတော့ရှာဖွေပြီးဖမ်းဆီးတာမျိုးအဲ့ဒါကတစ်ချက်ရှိတယ်နောက်တစ်ချက်ကတော့ရဲတပ်ဖွဲ့နဲ့ဒီစစ်တပ်ကဒီအင်အားတွေရနေပြီးတော့ရက်ွက်တွေထဲမှာဝင်ပြီးတော့ဒီစီဗီအမ်မှာလှုပ်ရှားတဲ့သူတွေဒီဆန္ဒပြမှုမှာဥဆောင်တဲ့သူတွေလို့ယူဆရတဲ့သူတွေရဲ့နေအိမ်တွေကိုဝင်ပြီးတော့ဖမ်းဆီးတာမျိုးတွေလုပ်တယ်ဒါကတော့ဒီရန်ကုန်ပါဝင်တခြားနေဒီမှာလည်းတော်တော်များများပါဒါမျိုးဖြစ်ပြနှစ်မျိုးပေါ့နော်နှစ်မျိုးလုံးဖြစ်တယ်ဖြစ်တော့ဒီရဲတွေတက်တက်တွေဝင်လာမျိုးကိုလည်းတားဆီးနိုင်ဖို့တခုနောက်ခုနပြောတဲ့ပြောင်းမောင်းလုပ်ငန်းလုံးလောက်တယ်ဆိုတဲ့သူမျိုးတွေပေါ့နော်ချက်ခွက်တွေထဲမှာညမထွက်ရအချိန်မှာဟိုကားရင်လာချသွားတယ်လို့ယူဆတဲ့သူတွေပေါ့နော်အဲ့လိုလူမျိုးတွေရဲ့ရန်ကိုကာကွယ်နိုင်ဖို့အတွက်ရက်ခွက်ကဟိုပြည်သူရဲဟိုရဲတပ်ဖွဲ့ကိုအာမကိုတော့ပဲနဲ့ကိုယ့်အကူကိုယ်သူကိုယ်သားလုပ်မယ်ဆိုပြီးတော့ပြည်သူတွေဆုံးဖြတ်ပြီးတော့နေရာတော်များမှာလုပ်ကြတာပါ
ကမာရုံမှနေသူတယောက်ကလည်းသူတို့လမ်းမှာညာတော့ကအထိတ်တလန့်ဖြစ်တဲ့အခြေအနေကိုအခုလိုပြောပြပါရယ
်အားလုံးကတော့ပတိနဲ့စောင့်ကြည့်နေကြတာပေါ့ပတိနဲ့စောင့်ကြည့်နေတာမင်းများလည်းကျွန်တော်တို့ကမှာ9နှစ်တော့ကတမုန်းနေခေါ်တော့ညာနေရတဲ့အဲ့ဒီဘောတော့ပြန်တော့ပေးနေဖြစ်ကြပါဘောကထွက်ပြီးကြည့်ရတာပေါ့ကိုလန်းကိုတော့မင်းကြီးပြောတာပေါ့လေညာတနာရီတနာရီတော့ညာမကြည့်ကြပါဘူးအားလုံးကတော့တက်ပိုင်နေရဖြစ်နေကြတာဘူးမနိုင်ကြတော့ဒီလူကိုတော်တော်လေးနှိမ့်တဲ့တဘောပါအဲ့လိုတော်တော်လေးနှိမ့်တဲ့တဘောပဲကျွန်တော်တို့ကလူကြီးအမြန်ပေးနာပါလိမ့်တပီရှာတာဒီလိုလေကျွန်တော်နေ့နေ့လက်စစ်ပစ္စည်းဆိုင်မှာပြည်သက်တူပြည်သူတော်ဝင်နဲ့လူ idata တွေနဲ့လည်းကြီးလာဝင်နေကြတာအများကြီးပဲဒီပြောင်းစောင့်တော်ကြည့်ရအောင်ဒါလူတွေအကုန်လုံးအလတ်ပြပြီးတော့ဝေးထားနေကြတာပေါ့ဒီကောင်တော့
အခုလိုမျိုးညဘက်မလုံခြုံတဲ့အခြေအနေတွေကြောင့်ရန်ကုန်ထဲကနေရတော်တော်များများမှာအခုဆိုရင်ကိုလန်းကိုလုံခြုံရေးယူတဲ့အစီအစဉ်တွေကိုလုပ်နေကြပါတယ
်လဲတာပေါ့နော်ကမာရုလဲတန်းတဝိုင်းနားမှာတော့သူတို့ရက်ကွက်ထဲမှာအဲ့လိုတရက်ကို10ရောက်နှုံးနေသူလူတွေအုပ်စုခွဲလိုက်ပြီးတော့ဒူတီချထားတယ်အဲ့လိုပေါ့နော်ကိုလန်းရဲ့လမ်းဖွဲ့တွေကဒူတီခွဲပြီးတော့အဲမနေ့ညစပြီးစောင့်တယ်တောင်မွေလို့ဘာလို့မှာတော့လမ်းကိုသူကပိတ်လိုက်ပြီးတော့လမ်းစော်ဟိုကနေပိတ်တာပေါ့နော်အဲဝက်ကနဲ့ခိတ်လုံလိုက်ပြီးတော့ညဆိုရင်ပိတ်လိုက်တယ်ပိတ်ပြီးတော့အမှကင်းဆောင်တာပေါ့အဲ့လိုလုပ်တာရှိတယ်ဆန်တဲ့မျိုးတွေမှာလည်းလုပ်တယ်အဲတာကီတာလုပ်တယ်တင်းငန်းကျုံးမှာလည်းအဲ့လိုရက်ွက်ထဲကလူတွေကင်းဆောင်ဖို့အတွက်လူစုပြီးလောက်တာရှိတယ်အဲနောက်အစည်းအဝေးတွေပါလေခေါ်တာပေါ့နော်မရန်ကုန်တော့ဘာလို့မှဆိုတော့လမ်းထဲရမ်းရက်ဖားတွေဥဆောင်ပြီးတော့အစည်းအဝေးခေါ်တာရှိတယ်နောက်ပြီးတော့လူတွေအဲ့လိုတာဝန်ခွဲပြီးတော့ပေါ့နော်ဘယ်နိုင်ရမယ်ဘယ်နိုင်အထိတာဝန်ခွဲပြီးတော့ ကျွန်တော်ရင်းဆောင်ကြမယ်ဆိုတာမျိုးရှိတယ
်။အခုဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့နေရာတချို့မှာစစ်တမ်းချက်ကကားတွေတွာလာလှုပ်ရှားနေတာတွေ့ရတယ်လို့ရက်ွက်လုံခြုံရေးယူထားတဲ့ CEO တွေကိုဖယ်ဖို့အာဏာပိုင်တွေဖိအားပေးနေတာတွေလည်းရှိပါတယ်။တချို့လမ်းတွေဆိုရင်အဝယ်မှာဝကတ်တွေကာရာမျိုးကိုနေဘက်အချိန်တွေမှာမလုပ်ဖို့ရဲကလာပြောတာတွေလည်းရှိပါတယ်။ဒါပေမဲ့88လူထုအုံကြွမှုတွေကစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံထားမှုကြတာကြောင့်လမ်းလူကြီးတွေကတော့ကိုဒူဂုတ်တာလုံခြုံရေးတွေကိုလုပ်နေကြပါတယ်။
အညာဘာမျိုးဆောင်မယ်ဒီတူချမယ်ဒီဆိုင်တော့ဒီကောင်ကတန်နေနေကြတာပေါ့အနောက်လမ်းကိုပိတ်မယ်ဆိုလည်းလူပိတ်နေတယ်ပေါ့လမ်းတားဖို့ပေါ့လေလမ်းပိတ်ဆိုပြီးတော့နိုင်တယ်မှာဟိုဘက်ဒီဘက်ဒီကင်းချမယ်ကျွန်တော်တို့ထောင်ပေါ်ရှိရှိပုံစံမျိုးပါပဲလမ်းကင်းချပြီးတော့ဟိုဘက်ဒီဘက်ဒီတွေ့တွေ့ယူပြီးတော့လူစစ်တယ်ပါညာတော့တန်နေရတာပေါ့ဒီဘင်းဟိုနိုင်ကျော်ဘူးညလုံးကြီးကအခုတော့တယ်တော့အဲ့လိုပဲစီမံထားရတယ
်။အခုလိုမျိုးကိုလန်းလုံချုံရေးအတွက်ကိုထူကိုထယူနေကြပြီမဲ့လမ်းထဲဝင်လာတဲ့သူတွေကိုဘလို့ကင်တွေဆောင်ရွက်မှလဲဆိုတဲ့စီတမ်းမျိုးတော့ဆနစ်တကျမရှိတာမို့ခြေလွန်လက်လွန်မဖြစ်အောင်တတိထားဖို့တချို့ကလည်းတတိပေးနေကြပါတယ်။မြန်မာနိုင်ငံမှာအချင်းသား2000ကျော်ကိုစစ်အာဏာသိမ်းယူပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့တာမို့ပို့ပြီးလုံချုံရေးအတွက်စိုးရိမ်နေကြတာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ။
တနင်္ဂနွေနေ့တူချုံမြို့လယ်မှာဒေါအောင်ဆန်းစုကြည်ရဲ့ပုံတွေကန်ဆောင်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်စန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးဆုံးရှုံးမှုတွေကြောင့်ရေးထားတဲ့စိုင်းပုတ်တွေကန်ပြီးစစ်တပ်အနေနဲ့မူလနေရာပြန်ပြီးစစ်အုပ်ချုပ်ရေးရုပ်သိမ်းဖို့ကိုလည်းတောင်းဆိုနေကြတာပါ။နိုင်ငံတကာရောက်မြန်မာတွေရဲ့စစ်အာဏာသိမ်းစန့်ကျင်မှုစန္ဒပြဖို့တွေအကြောင်းပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ဒီကနေ့တနင်္ဂနွေနေ့မှာမြမအရေးတက်ကြွလှုပ်ရှားသူတွေဟာတိုကျိုမြို့တွင်ပန်းချံတစ်ခုမှာစတင်လူစုပြီးလူသွားလာများတဲ့လမ်းတွေပေါ်မှာခြေတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကဘေးကနေစောင့်ကြည့်ကြီးကြပ်ပေးပါတယ
်ဟိုမိုင်းမီတိုင်းနေမတော်ရကတော်နီနာရုခရာဘာသာစကြီးမြမချင်းတကယ်ကျွန်တ
ော်မြမနိုင်ငံဟာအာဏာရှင်လက်အောက်ကိုပြန်ရောက်သွားပါပြီမြန်မာနိုင်ငံသားမကဂျပန်လိုမြန်မာနဲ့ဆက်ဆံရေးကောင်းမွန်တဲ့တခြားနိုင်ငံတွေရဲ့အနာဂတ်လည်းပဲတဖြည်းဖြည်းနဲ့ထိခိုက်ပျက်စီးလာပါလိမ့်မယ်လို့အသက်53နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်ဦးတောင်းမြင့်ဦးကပြောသွားခဲ့တာပါမြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးကလေးကထိမ့်သိမ်းခံထားရပါတယ်တူတူကမြန်မာအရေးစံတာပြပွဲတွေမှာတော့တစ်ခါထက်တစ်ခါပိုးပြီးတော့စံတာပြသူဦးရေတိုးလာပါတယ်တနင်္ဂနွေနေ့မှာတော့အလုသမားသမဂ္ဂကိုယ်စားလှယ်တွေပါဝင်ဂျပန်လူမျိုးတွေပါဆန္ဒပြပွဲတွေပါဝင်လာပြီးဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးချွေးကြော်အော်ဟစ်ခဲ့သလိုမြန်မာလူမျိုးတွေနဲ့အတူတစည်းတစ်လုံးနဲ့ရှိနေမယ့်အကြောင်းကိုလည်းကြေညာပေးခဲ့ပါတယ်။ဂျပန်နိုင်ငံမှာကျောင်းတက်နေတဲ့28နှစ်အရွယ်မြန်မာကျောင်းသူမတ်ကိုကလည်းအခုလိုပြောပါတယ
်။ We are also human. We want democracy. We really want to free.
ကျမတို့လည်းလူတွေပါပဲ။ကျမတို့ဒီမိုကရေစီလိုချင်တယ်လုံးလုံးကိုကျမတို့လိုပါတယ
်ဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအရအရေးယူတန်ခတ်တာပါဝင်ဖိအားပေးပြီးစစ်အုပ်ချုပ်ရေးကောင်စီကိုအတိမတ်မပြုတ်ဖို့စန္ဒပြသူတွေကတောင်းဆိုမျှော်လင့်နေကြပါတယ်တစ်ချိန်တည်းမှာပဲဩစတြေးလျနိုင်ငံပတ်မြို့မှာလည်းဒီကနေ့ထောင်ပေါင်းများစွာသောလူတွေစုဝေးပြီးရွေးကောက်ခံအစိုးရကိုအတိမတ်ပြုတ်ဖို့စန္ဒပြတောင်းဆိုခဲ့ကြပါတယ်ဖေဖော်ဝါရီလ12ရက်နေ့ကလည်းဩစတြေးလျနိုင်ငံကင်ဘာရာကလွှတ်တော်စာဦးရှင်မှာထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ထိမ့်သိမ်းခံထားရသူဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကန်ဆောင်ထားသူတွေဟာဒီမိုကရေစီအုပ်ချုပ်ရေးပြန်ရဖို့အတွက်တောင်းဆိုခဲ့ကြတာပါ။အလားတူဆန္ဒပြကန့်ကွက်မှုတွေကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်တွေမှာတွေ့ခဲ့ရသလိုတောင်ကိုရီးယားနိုင်ငံမှာတော့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်တပ်အာဏာသိမ်းချိန်ကစလို့မြန်မာစစ်တမ်းရုံးရှင်မှာတွားပြီးဆန္ဒပြနေကြတာပါ။အလားတူပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတော်များများမှာလည်းသက်ဆိုင်ရာမြန်မာတန်ရုံတွေရှိမှမြန်မာအရေးတက်ကြွလှုပ်ရှားသူတွေစုဝေးပြီးမြန်မာပြည်မှာစစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့စန္ဒပြပွဲတွေပြုလုပ်လျက်ရှိပါတယ်ရှင်။ကျွန်မခွာညိုပ
နေမှာတော့ရဲတပ်ဖွဲ့ဝင်တွေထပ်မံပူးပေါင်းလာပြီးတပိတ်ကော်မတီဝင်တွေကိုတော့စစ်အုပ်ချုပ်ရေးကောင်စီကတရားစွဲဆိုတာတွေလည်းလုပ်လာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါတရားပြည်နယ်လိုက်ကော်မြို့မှာတော့ဌာနဆိုင်ရာဝန်ထမ်းတွေကျောင်းသားတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆက်အနာရှင်စန့်ကျင်ရေးပူးပေါင်းတပိတ်လှုပ်ရှားမှုတွေဆက်ဖြစ်နေပြီး
เยตัพพะวินดีและถ้ามันปูปองล่ะจ้ะเตียปีเนี่ยตะบိတ်วินยันดูแล้วဖြစ်ဘာကသာမျိုးဆက်ចောင်းသားတူလည်းဖြစ်တယ်ကိုကောင်းထက်ကြော်ကအခုလိုပြောပါတယ်ဒီနေ့ရေ၃ယောက်ထပ်ပြီးတော့ပူပေါင်းလာတယ်ဗောနော်အဲ့တော့ဒီလူရေတัพพะဝင်၃ထပ်ပေါင်းလို့အားလုံးမအောင်60လေးဖြစ်သွားပြီဗျဒီ၃ခုလည်းကျွန်တော်တို့လုံခြုံရေးချရမြောက်ကျွန်တော်တို့တပိတ်ကုန်ပြန်ပြီးချွေးကောင်းဖြစ်ပါကျွန်တော်တို့တပိတ်ကုန င်းနဲ့အထိမ့်မှန်နေနဲ့လမ်းပေါ်မထောက်ပဲကိုယ့်ရဲ့နေရာကိုနေပြီးတော့ဒီဆရာနာချင်းတန့်ကျင်နဲ့လှုပ်ရှားမှုတစ်ခုနေနဲ့ကျွန်တော်တို့ဆောင်ရွက်ဖို့မနှက်ဖြန်တော့ကျွန်တော်တို့အလိုကြီးစဉ်းစားတယ်လို့တပိတ်ကော်မတီကလည်းတဆင့်ကျွန်တော်သိလာပါပြီ
မြန်မာဆဲအုပ်ချုပ်ရေးကောင်စီကတော့ကရားပြည်နယ်တပိတ်ကော်မတီမှာပါတဲ့သူတွေကိုဖိအားပေးတဲ့အနေနဲ့ကရားပြည်နယ်ဒီမိုကရက်တစ်ပါတီကရွေးကောက်ခံကိုယ်စားလှယ်တွေနဲ့ခေါင်းဆောင်တွေအပါအဝင်တပိတ်ကော်မတီဝင်အတော်များများကိုတရားစွဲဆိုစာတွေလည်းထွက်လာပါတယ်ဒါပေမဲ့လည်းတပိတ်ကော်မတီဝင်တွေရဲ့လူလူလှုပ်ရှားမှုတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းကိုကောင်းထက်ကျော်ကပြောပါတယ
်ဒီလိုမျိုးတပိတ်ကော်မတီဝင်တွေကဒီဥဆောင်တဲ့လူတွေတော့တရားစွဲရဲ့ဥစ္စာကတော့ဒီနောက်ရက်ဒီမှာဆက်နိုင်ရင်ဆန့်ကျင်လူလူလှုပ်ရှားမှုကိုခေါင်းဆောင်မှုပေးနိုင်အောင်လောက်ချောင်းမှုရဖြစ်ပေါ်မလာအောင်လို့သူတို့အနေနဲ့ဆရာပေးပြီးတော့မှဒီတပိတ်ကိုဟန့်အောင်တန့်အောင်လို့ကြီးရဲတာပဲဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဆရာပြည်ရဲ့သမိုင်းအရာကတဘူကြတဘူတက်စနစ်သွားတဲ့အကြောင်းသူတို့ရဲ့ဟန့်တာမှုကအောင်မြင်မှာမဟုတ်ပါဘူ
းကရားပြည်နယ်တပိတ်ဟာလူလူလူဒန်းစားအလွှာပေါင်းစုံပါဝင်ပြီးတိုင်းနယ်ပြည်နယ်အားလုံးထဲမှာရဲတပ်ဖွဲ့ဝင်တွေအများဆုံးဆန္ဒပြသူတွေနဲ့ပူးပေါင်းခဲ့တဲ့ပြည်နယ်လည်းဖြစ်ပါတယ်အခုဆိုရင်ပြည်နယ်တစ်ခုလုံးရဲ့ရဲတပ်ဖွဲ့ဝင်၃ဘုံတဘုံဟာမြန်မာဆဲအုပ်ချုပ်ရေးကောင်စီကိုစန့်ကျင်တဲ့တပိတ်ကော်မတီနဲ့ပူးပေါင်းခဲ့ပြီးသူတို့ကတော့လုံခြုံတဲ့နေရာမှာကာကွယ်ပေးထားတယ်လို့လည်းတပိတ်ကော်မတီကပြောပါတယ်ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာပါ
ဒီကနေ့တမတော်ဆက်သွယ်နေတဲ့နေ့ကတော့ပြည်ထောင်စုမြို့တော်ကုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါရှင်အဲ့တော့အခု message မအောင်တို့ဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ကြားလွှာကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတောက်ကြနေကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ်ဒီဥမြင့်သူကနေပြီးတော့ပေါ့နော်သူပြောသွားတဲ့အချက်ကြီးဟာမြန်မာနိုင်ငံကိုကိုစားမပြုတဲ့အပြင်ကိုအခုဆက်အာနာတင်လိုက်တဲ့ဒီစစ်ကောင်စီကိုပဲကိုစားပြုပြောသွားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေဒီမြန်မာတန်အမတ်တွေကိုပန်ကြားလွှာပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘလို့ရှိလာမလဲရှင
်ပထမဆုံးပြောချင်တာကကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဒီမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာတီတူလူလူကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်တဘောထားတွေကနေတစ်ဆင့်ပေါ့နော်ဓာတ်ရိုက်နေပြီးတော့ရွေးကောက်တင်ရောက်ခံထားရတဲ့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်300ကျော်နဲ့နော်ရဲ့မန်းတိတ်ရဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်အဲ့တော့ဒီအထောက်အချာအနာကတီတူလူလူထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရဒါကျွန်တော်တို့ဒီတီတူလူလူကိုကိုစားပြုပြီးတော့ပြောနေတာဖြစ်တယ်ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ခဲနဲ့ unconstitutionally ပေါ့နော်မညီညွတ်ခဲနဲ့အာဏာသိမ်းထားတာဖြစ်တယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုဟာအာဏာသိမ်းဟိုရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုရောက်တယ်ဒါနိုင်ငံတော်ပုံပြမှုရောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုစားနော်ခန့်အပ်ပြီးတော့ကိုစားပြုပြီးတော့ပြည်သူလူထုရဲ့မန်ဒိတ်ကိုကိုစားမပြုဘဲနဲ့ပြောသွားတဲ့ခုနတန်မတ်ကြီးရဲ့စကားဒီတရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျွန်တော်တို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့နော်ဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုကိုနော် နိုင်ငံအနေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ် sovereignty နဲ့ပတ်သက်လို့ရှင်လည်းဒီအတိုင်းပါပဲပြည်တွင်းမှာတက်ရောက်တဲ့အထုတ်ချအာဏာပြည်ပမှာတက်ရောက်တဲ့အထုတ်ချအာဏာရှိပါတယ်အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအထုတ်ချအာဏာနှစ်ခုလုံးကိုကျမတို့ကကိုးစားမပြုဘူးလို့ပြောချင်ပါတယ်ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်ထိမ့်သိမ်းခံနေရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီပြည်ပမှာရှိနေတဲ့တန်ကင်းတမန်ကင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှာဒီသူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်ဒါကြောင့်မလို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုအကြောင်းကြားစာတွေလုပ်ပြီးတော့ဟိုဘောနော်သတင်းပို့တယ်အကြောင်းကြားတယ်ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာစောင့်တည်ရမှာဖြစ်တယ်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒီဘုသူစီယာမန်ဒိတ်ရတာလေပြည်သူလူထုစီယာမန်ဒိတ်ရတာဖြစ်တယ်ပြည်သူလူထုရဲ့တရားမဝင်တွေနဲ့ရွေးကောက်တင်ရောက်ခံရတာဖြစ်တယ
်အဲ့တော့တကယ်လို့စစ်ကောင်စီကဒီတန်မတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့ပြည်ထောင်စုလွှတ်တော်ကိုပဲကုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေသူတို့ဘယ်လိုတုံ့ပြန်တင်လဲ
ဒါတော့မလိုက်နာကြရခြင်းတုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျမတို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝန်ထမ်းတွေဟာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်နဲ့ဘယ်ဟာအကောင်းဘယ်ဟာအဆိုးလဲဆိုတာဒါသူတို့ဟိုတည်နိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်เนาะဆိုတော့ခါကြသူတို့ရဲ့ဟို rationality ကိုကျမတို့လေးစားတယ်နောက်တစ်ခုကကျတော့သူတို့ရဲ့အတိုင်းအတာပုံမှာထားရှိတဲ့တစ္ဆာဆောင်တင်းမှုကိုကျမတို့တန်လျာမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့เนาะဒါဟိုဘယ်သူကတရားဝင်တယ်ဘယ်သူကတရားမဝင်ဘူးဆိုတာသူတို့သိပါလိမ့်မယ်ဒါကြောင့်မလို့ဒါလေးကိုတစ်ချက်အတန်တမန်နေနေနဲ့တောက်ခံပေးကြဖို့လို့ ਨੇ ဒါရိုးရိုးရှင်းရှင်းလေးပါပဲအနာပီဇန်လေဆိုတာရိုးရိုးလေးပဲမလိုက်နာကြဘူးပဲဒီစစ်စိုးရရဲ့အတန်ခိုင်းတာတွေမလုပ်ဖို့ပဲဒီတိုင်းပဲပုံနေနေကြားနေနေအဲကို့ကိုလည်းမချိခိုက်ပဲနဲ့ကျွန်တော်တို့ဆက်ပြီးတော့နေလို့ရတဲ့အနေအထားမျိုးတွေရှိပါအ
ဲ့တော့တောက်ချနေကကျင်းပသွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအထူးအစည်းအဝေးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဲ့ဒီအရေးပေါ်အထူးအစည်းအဝေးမှာဆိုလို့ရှိရင်ဒီဒီတိန်တန်မတ်ကြီးကနေပြီးတော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ပန်ကြားမှာပေါ့နော်အဲ့ဒီစာကိုလည်းသူဖတ်သွားတယ်ဆိုတော့အဲ့တော့ကုလသမဂ္ဂဘက်ကဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုသူတို့အတိမတ်ပြုထားတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရတော့အဲ့တော့ဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီနဲ့နိုင်ငံတကာမှာလည်းတရားဝင်ဒီနိုင်ငံကုစားပြုအဖွဲ့အစည်းတွေရောဘလို့ဆက်လုပ်ရှာသွားမှုရှိလဲရှင
်ဟုတ်ကဲ့အခုဒါဒီအခြေအနေကအခုကျွန်တော်တောင်းဆိုနေတာတွေရှိရပေါ့နော်ခုနဟိုခေါင်းဆောင်နေနဲ့ဆွေးနွေးဖို့ပြန်လှုပ်ပေးဖို့ပေါ့ပြန်လှုပ်ပေးဖို့တွေနောက်ပြီးတော့ဒီမိုကရေစီကိုပြန်ပြီးတော့ restore လုပ်ဖို့ဒါတနည်းတစ်မျိုးသေးအဲနိုင်ငံတကာကရောကျွန်တော်တို့ပြည်တွင်းကရောတောင်းဆိုနေကြတာဖြစ်တယ်ပထမအချက်ကကျွန်တော်ပြောချင်တာဒီကိစ္စကိုအာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မြန်ထပ်ထပ်လုပ်ဖို့ပါဒါဆိုသူတို့တော့လည်းတက်တာမယ်တိုင်းပြည်တွင်းလည်းဘာပဲပြောခုပြည်သူလူထုဒီတန်းပေါ်ထွက်နေရတဲ့ကိစ္စတွေပေါ့နော်ဒါတွေမျက်နှာမှုတွေချိန်ကြာလာလို့ရှင်ဖြစ်လာနိုင်တယ်အဲနောက်ပြီးတော့အခုတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ့ဒါစစ်အုပ်စုရဲ့အကျိုးစီးပွားတော့တိကျမှတိမှာပေါ့သူတို့စူရဆောင်းထားတာတွေနဲ့ဒါပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကတချို့ချက်တွေမှာ trade က zero ဖြစ်သွားတာတွေရှိတယ်ဆိုတော့ဒါရီကကြာလာလို့ရှိရင်တိုင်းပြည်အတွက်လည်းမကောင်းပါဘူးဒီ channel တွေကိုဟိုထားဟိုတော့အကြီးကြီးအားဖြင့်ဒီ CDM လှူရှာမှုကကျွန်တော်တို့ဟိုဘယ်လိုပြောမလဲချိအောင်မှုရှိတယ်ကျွန်တော်ကုလသမဂ္ဂပေးဟို legitimacy ရအောင်ကျွန်တော်တို့ဟိုစူးစမ်းပြီးတော့ရတဲ့ channel တွေကနေပြီးစူးစမ်းဆောင်ရွက်နေကြတာဖြစ်တယ်ဆိုတော့ပြင်ပမှာရုံးနေဒီလိုအပ်လို့ရှိရင်တော့လည်းကျွန်တော်တို့ဒါဟိုပြင်ပနေပြီးတော့ချိဆက်ပြီးတော့ဆောင်ရွက်ရမယ့်အနေအထားတွေရှိတယ်အခုလုံးဝစေတော့ကျွန်တော်တို့ပြည်တွင်းကနေပြီးတော့ပဲအခုလိုမျိုးinternet platform တွေပေါ့နော်ဒီကနေရနေပြီးတော့သုံးပြီးတော့ဆက်သွယ်နေရအောင် covid ကာလဖြစ်တဲ့အတွက်ကမ္ဘာကြီးမှာလည်းလူကိုယ်တိုင်းသွားပြီးတော့တက်နေကြတာမဟုတ်ပါဘူးเนาะဒါကုလသမဂ္ဂအစည်းအဝေးပါဝင်အစည်းအဝေးတော်တော်များများဟာဒီ zoom platform လို့တခြား application platform တွေကနေပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်အဲကျွန်တော်တို့အနေနဲ့ကတော့အခုအနေထားအထိ international ကိုပြောတဲ့အခါမှာဒီ platform တွေကနေပြောလို့အဆင်ပြေနေဆုံးပါပဲ
အဲ့တော့ဒီမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့အခုလူခွင့်ရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ချာနေကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့အချက်တွေအရောဘလောက်အထိအရေးပါလဲရှင
်အထူးခြားတာကတော့ခုနဟိုအများအတန်းကန့်ကွက်ရင်ကန့်ဟိုစန့်ကျင်ပြီးတော့ကာစီကာစီလုပ်နေတဲ့စီးရုံးနဲ့ရုရှားကိုယ်တိုင်ဟိုပေါ့နော်ပြည်တွင်းရေးလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့တိချမိလိုက်တာတယ်ရှိပါတယ်ဟိုပြောရမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ်အနေထားမဟုတ်ပါဘူး။ဒါကမ္ဘာဒီမိုကရေစီအေးဟိုသွားချင်တဲ့နိုင်ငံတွေဒီမိုကရေစီကိုလိုထားတဲ့ကမ္ဘာသူကမ္ဘာသားတွေကမ္ဘာပြည်သူတွေကချင်းချောင်းနေရခြေရဖြစ်တယ်။မင်းတို့ဘလို့ပဲရွေးကောက်ထားမင်းတို့
ဒီမိုကရေစီအတွင်းကူပြောင်းရေးမှာလည်းအစီအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအင်အားကျန်းနိုင်ငံတွေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်တို့အနေနဲ့မြစ်တိုင်းရဲ့ခံလိုပါတယ်ကျွန်တော်တို့ဒီဒီပလိုမက်တစ်ချန်နယ်တွေကနေလည်းဒီသတင်းစကားတွေကိုကျွန်တော်တို့ပေးထားခဲ့ပါတယ်အဲ့တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတဲ့အတိုင်းတာပေါ့နော်အဲ့
international law နဲ့တောင် international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေးဒီ ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာချုပ်စာတမ်းတွေအနေထားတွေနဲ့ခုနတော်တဲ့သူတို့နိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုဖိအားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်ဒီဟာကြီးကဟိုဘယ်လိုပြောရမလဲဆိုလို့ရှိရင်အထူးအဖြစ်တော့ဒီမိုကရေစီနိုင်ငံတွေအတွက်တော့အကြီးအကျယ်ဟိုချိန်ချောက်တဲ့ကိစ္စဖြစ်နေတာပေါ့လေနော်ဒေတာတွေမှာအခုဆိုရင်ကျမတို့တိုင်းပြည်ကြီးတွေမဟုတ်တော့ဘူးခုနထိုင်းဘက်မှာပါဆန္ဒပြရပြီးပါတယ်ဖြစ်နေတယ်ထိုင်းမှာလည်းအာဏာသိမ်းစစ်ဆေးတာတင်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲအစစတစနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်ဆိုတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုဟာအမတန်မှနည်းပါတယ်ဒါချင်းချင်းလေးနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်ကြောင့်လားစေအောင်စုနဲ့ဘာပဲပြောစားကျမတို့ဆိုတို့တန်တမာလေးဆိုသူတို့နားလည်ပြပါသူတို့ CRPH ကိုထောက်ခံတယ်တော်လည်းပဲကျွန်တော်တို့ရဲ့နှိမ့်နှိုင်းမှုအခြေခုရှာဖို့လို့ဆိုလို့ရှိရင်တော့အနာသိန်းစိတ်ကောင်းဆောင်နေတဲ့သူတို့တွေးဖို့စူးစမ်းလိုက်စူးစမ်းပြီးစကားပြောပေးမယ်အဲ့လိုစူးစမ်းတဲ့အခါမှာဆိုရင်ဒါဟာစိတ်ကောင်းဆောင်တွေကိုအတိမတ်ပြုတာမဟုတ်ပါဘူးသူတို့နားလည်ပေးပါဆိုပြီးတော့ကျွန်တော်တို့ပြောထားရရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြုမှုကတော့အင်မတန် legitimacy ရအင်မတန်ကိုနည်းပါတယ် percentage အပြင်တော်တော်လေးနည်းတဲ့အနေအထားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ်
အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းပဲပေါ့နော်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်ဒီပေါ်မှာသူတို့အဓိကဒီဆီယနာသိမ်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုပိုပြစ်မှတ်ထားပြီးတော့အဲဂျန်ထက်အရေးယူထားတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိမ့်သိမ်းထားမယ်ထိမ့်ချုပ်ထားမယ်ဆိုပြီးတော့လည်းကြေညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအားကောင်းဖို့လို့ ਨੇ ဟိုလှုပ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရကနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်တော်နားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်ဆိုရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလှုပ်ထားခဲ့တဲ့အဲဘာပဲပြော reserve ထားထားတဲ့ဒီ trade မှာထားထားတဲ့အားမျိုးတွေဖြစ်နေတယ်ဗျာဒါတော့ဒီဗနာရေးနဲ့ဟိုကော်မတီကထုတ်တော်ကိုယ်စားလှယ်တွေဆိုပို့ပြီးတော့ဟိုသိပါလိမ့်မယ်ဒီဖန်များနဲ့ငွေကြေးဆိုင်ရာကော်မတီတို့ဟိုရောကိုယ်စားလှယ်တွေဆိုလို့ရှိရင်ပို့သိလိမ့်မယ်ဒါတို့လေဆိုတော့ဆိုလိုတာကတော့ဟို conceptually ရအခြေခံသဘောတရားရတော့ဒါဟာဟိုအနာသိန်းစစ်ဆိုရနဲ့ပဆိုင်မှုဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပိုင်ခွင့်ရှိတယ်လို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာဏာသိမ်းမှုပေါ်မှာသူတို့ပြင်းပြင်းထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနေနဲ့ရောဘယ်လိုမြင်လဲရှင
်ကျူဆူပါတယ်ကျူဆူပါတယ်အဲကျွန်တော်တို့ကတခုပဲချက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တော့ကလည်းဒီစီဝိုင်းပေးဆိုတာတွေလုပ်ခဲ့တယ်အဲမဒီထက်ပို့ပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျွန်တော်တို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့ညင်ညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျွန်တော်တို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းချက်ပြီးတော့ဒီတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့စီးပွားရေးပိတ်ဆို့မှုနဲ့ကျွန်တော်နောက်တဲ့နှစ်20ချက်ပြီးတော့မဆောင်နိုင်ပါဘူးဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစင်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပိုပြီးတော့ပြင်းထန်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ကမာပြည်မှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့နည်းတွေကိုစိတ်ဆန္ဒတွေကိုတယုံမောကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲဘောနော်နမူနာမျိုးတွေကျွန်တော်တို့လိုအပ်နေပါတယ်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ဖြင့်ဗီဒီယိုရဲ့ Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။
ရဲ့ဖေဗရီတရက်နေ့ကတမရိုကာကွယ်ရေးဦးစီးချုပ်ဘုကျုံမူကြီးမဲအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်တမရနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်ရွေးကောက်ပွဲကော်မရှင်နဲ့ သူတို့အနေနဲ့အာဏာသိမ်းရတဲ့အကြောင်းရင်းကိုရှင်းလင်းပြောကြားခဲ့ပါတယ်။သူကရွေးကောက်ပွဲပြီးတဲ့နောက်တမရော်ကမဲဆင်းတွေကိုပြန်ပြီးစစ်ဆေးခဲ့တဲ့အကြောင်းအဲ့ဒီမှာမဲမသမာမှုဖြစ်နိုင်ပြီးစည်ရင်စေစမ်းကျော်တွေးရှိရတဲ့အကြောင်းဒီပြဿနာဖြေရှင်းပေးဖို့ကော်မရှင်လွှတ်တော်နဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြောင်းဖြေရှင်းမပေးတဲ့အခါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင
Soya Poya, Josa Jenny Ha, Natasha Pozibon Chega, Ubri, Poma, Lise, Gane, Poma, Lea Sakuniba, Nagaro, Anago, Arma, Nipi, Yayu, and Savage Pit and Suvi, Biosu Kevare. But you may online another a poet, a younger body, Biogere, Eddie Biosgari, a Sinze, Balu Biole Ladele. Do you get Yimajagayo, Body Pimle Sura, Lila Gijayama?
Along the deep today, Natan to say, you got Wakala, no Wimma Shiny. Maybe your mayo de Kuma, maybe the Antra Lare, Pojomuji Mianango, the name of Duga made a car. Duga, a cool Yuka Way Yala Nepatabi, UEC, Pitazu Yuka Way Gomshinga, Jinya Laidane, Eragu, Lakaya Mavave, Subi, Yosuvari, Tabime now by Ma, Damro Gaway, Uzijo Yungani, Damro Dari, maybe Gede, Messanani, Nia Jolauga, Messi, Nisime Subi, Topiangavari. Any Lu Lodaha, Jacob Way Yalago, Yang Leton on Loda Mumahobe, Jacob Wegu, Tania Gingine, Yongji Luya on Loda Balu, Yosugevari, Messi Nugu, Sisibu Drap, Ditansu Jacob Way Commissioncy, Downsureka, Uberi Nemini Lu, Layojim of Yunai Bulu, Domianeka, Damro Baga, Tubadu, Messi and Sisidari Lu, Sisidri Jedrisubi, the Rintobianari. A changing locale. Messi and Nepatabi, Gana Ubiosu Jedri Rema, PDF Fine Gasi Indri, Excel Fine Piantere, Eri Neme, Mapondi, Niva Neme, Tanirari, Ludiaute, Messi, Daniare Maka, Panirari, Ata Yajo, Pinirari, Ata Session Nimapi, Dede, Messa Nashin, Si Indri, Satapi, Messi, Chori Muri, Driabi, Drogaro, Erarigu, Mematamamu, Pinine, Si Subi, Dono Pobiagera, Driabari. Now, so Maro, Drunine, Yunevang, Tonga Jogu, Sisigama, Edilu, Mem, the Mamu Pinine, see, said Angel, Trishide, Lu, Gina, get away to buy.
Dilune Anna, they mean out. Yayi, the Marat, Dawo, you get at it. Umisuye, Ubri Gedo, Anna Dido, and made Tobia Yamaro, the Tauchi Pesibo, ya, Nagano, Yevo Chine, Ginavi, Tacho, Bujumui, Mel Lango, Tanita Dashime, Ubri Bui, Ocho Yene, Diasi, Anna, Loya De. Elu Anna Lue Lida Ha, Messi Petana Pishimu Suvi, Pobia Tara, Duyabane. Tabime, Pujumui Mail Laya Biale de Biaja Maro, Messi Petana Pishimu Nimaga, Yibo Gala, Piatanjedi, Sauyolo B. Lola Bidia Miadane, you got with Jimbabi Me, Elima and Diana Nagai Padigo, Nagano Tawo, Lua Pizamelo, Piogevare. Taguchi, and I think also Bujumui Mail Line at Pueha, Nago Piosurare, Messi and Sitaha, you got with Yalago, Piole will look down Mahobu, you got with Yalago, Tandia King in a Yogi Naimo Pite Surago, Piaomi and Lalagulu Pibi, you got with Yalago, Loma Pechala Bipijau, Yedibia Piosu get at the Bole, Pipare.
Dago Fabwila Shianika Pure, Pujomuji me online, Tidugo Pure, Megone Male, Dreamy Namari, Megone Matunine, Lampyam Nibong, Haja Topiani, Account Pony Jow, Nametima, Ditonsu Hikopwe Commissiongo, a Pipian Pwebi, Messi Kesa Samuel Nide Jow, Nambang Namaro, a Yebo Gala Sanga, Piatanja Samuel P. Natoshi Pesimo Chigan Ubidine, Hikopwe Kuchimba, 998 Batiku, Anna Rebbe Mesubi, Popia Tawari. အနာသိန်းကောင်စီကနေနိုင်ငံတကာမိသားစုကိုမျက်နှာမူပြီးပြောတဲ့စီမှာတော့နောက်ပုံစံတစ်မျိုးပါဖေဖော်ဝါရီလ9ရက်နေ့စွဲနေ့နိုင်ငံတိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အဲ့ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်တမ်းမှတ်ကြီးတွေတန်တမန်တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုနိုင်ငံတိုင်းဝန်ကြီးဦးဝင်းနှောင်းမောင်တွင်ရှင်းလင်းတဲ့စီမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ
ကြောင့်ဒီအချက်အလက်တွေကိုဖွဲ့စည်းပေးလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဒါဆက်လုပ်မလဲဆိုတာပုံကြီးပေါ်လွှင့်စီပါတယ်သူတို့အနေနဲ့မက်ဆီမမ်မမ်စစ်စေးတာရွေးကောက်ပွဲရလက်မမ်မမ်စစ်စေးပြီးမှန်ကန်ရင်ရွေးကောက်ပွဲရလက်ကိုဆက်ပြီးအကောင့်ထဲပေါ်ဆိုတာမျိုးမဟုတ်ပဲရွေးကောက်ပွဲမှာ
မတမာမှုရှိခဲ့တဲ့NLD အနာရရဲဆိုတာမဟုတ်ဘူးဆိုတဲ့အဖြေထွက်လာအောင်အကောင့်ထဲပေါ်မဲ့သဘောညှိတွေ့လာရပါတယ်ဒါနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးထားတာလက်ရှိမှာလဲကော်မရှင်အဆင့်ဆင့်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေနဲ့ဆက်ဆက်ကြီးနိုင်ပါတယ်အခြားတစ်ဖက်မှာလဲNLD ပါတီကောင်းဆောင်တွေကိုဆက်ပြီးဖမ်းဆ ဲ့အရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရေကောက်ပွဲတစ်ခုလုပ်ပေးမယ်။နိုင်တဲ့ပါတီကိုအာဏာလွှဲပေးမယ်။သူ့အနေနဲ့စစ်မှန်ပြီးစီကံပြေးဝတဲ့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဆောင်ရွက်လျက်ရှိတယ်ဆိုတာဟာယုံစားလို့ရနိုင်ပွဲမရှိပါဘူး။အဖြစ်တိုင်ဆုံးကတော့လက်ရှိရဟန်းရှင်သူပြည်သူလူထုတရားလုံးရဲ့ဆန္ဒထုတ်ဖော်မှုတွေကိုမရရအောင်နှိမ်နှင်းဖြိုခွဲ2020ပုံစံရေကောက်ပွဲတစ်ခုပြန်လုပ်ပေးပြီးစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေပဲကြီးဆိုးတဲ့ခေတ်တစ်ခေတ်ကိုပြန်လဲထူတော်မှုစ조사နေတာမျိုးပဲရင်တွေ့နေရကြောင်းပ
ါမိန်းမရှိရနေဖြစ်ပါစေတော်ရစီမရှင်ဒီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေ၊ view Facebook စာမျက်နှာမှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ view တိချစ်တော်ရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့။ဒီကနေ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီအာဏာသိမ်းမှုပြည်သူလူထုရဲ့ဆန့်ကျင်မှုဒါတွေနဲ့ပတ်သက်တဲ့တော်ရရှင်ရဲ့ရေးလာတဲ့စာတွေအားလုံးကိုပေါ်ပြပေးသွားခြင်းပါရဲ့နော်ပထမအဆုံးသောရရှင်တယောက်ရေးလာတာကတော့ VA Bemis New Year တဲ့မြန်မာနိုင်ငံအတင်းအဓမ္မဖြစ်ဖြစ်နေတာတွေတည်အမှန်တွေနိုင်ငံတကာကတည်အောင်လုပ်ပေးပါနော်ဆိုတော့ရေးလာပါတယ်မတ်ဆန္ဒဆိုတဲ့သောရရှင်ကတော့ VOE line ကတည်နှားထောင်လို့မရဖြစ်နေပါပြီအရင်တုန်းကလိုပဲ radio တစ်လုံးကိုကျွန်မ February 14ရက်နေ့မှာဝယ်ပြမှာပါVOE ကတည်ဆောင်လာပေးမယ်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်စိတ်ခွန်အားတွေပြည့်စုံမယ်သတင်းစကားတွေရရင်နည်းနဲ့နားထောင်ပါ VOE ရေတဲ့သူကအစာရည်အများကြီးအခုတလောရေးလာတာတွေ့ရပါတယ် VOE C ရောက်လားမရောက်လားကျမမသိရပါမယ်အခုလိုစာမျိုးကိုရေးချလိုက်ရမှလိုင်းမရလို့သတင်းနားမထောင်ရလို့စိတ်ငွန့်ချက်တာတက်တာပါတယ်ဒီကအဆိုးဆုံးပဲသတင်းကအတန်ကိုထွက်မလာပါဘူး VOE လိုင်းကြောင်လာစိတ်ပူရပါတယ်တဲ့ဟုတ်ကဲ့
တခါတလေလဲကျမတို့ Facebook ကနေပြီးတော့ line မကြရအောင်ဆိုပြီးတော့ရေးလာကြတဲ့စာတွေလက်ခံရရှိပါတယ်เนาะအဖြေတော့ရှာလို့မတွေ့ပါနဲ့ကျမတို့အစီအစဉ်တွေကို review ကနေဖတ်ယူနားဆင်မယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်ကျမကဒီမက်ဆန်နာဒီနေ့မှာ radio လေးဝယ်မယ်ဆိုလို့လဲကျမတို့ radio အတန်လိုင်းတွေဖန်လို့ရတဲ့ meter line number တွေပို့ပေးလိုက်ပါရင်เนาะ messenger မှာရမယ်ထင်ပါတယ်ရှင်radio က megahertz ပဲပါတယ်ဆိုရင်တော့ kilohertz ကို megahertz ပြောင်းပြီးတော့နားဆင်နိုင်ပါတယ်ဥမာ kilohertz 9380ဆိုရင်တော့ဒီအနောက်ဆုံး3လုံးရှိမှာဒသမထက်အဲဒါရင် megahertz 9.383 ဖြစ်ပါတယ်ရှင် video ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မက်ဆန်ပါတယ်နောက်ဆုံးအခုရက်ပိုင်းနေ့အတွင်းမှာဖြစ်နေတယ်မြန်မာနိုင်ငံမှာအများပြည်သူလုံခြုံရေးတော်တော်ကိုစိတ်မချရာဖြစ်နေပါတယ်ဆိုပြီးရေးလာကြတဲ့သောရရှင်ရဲ့စာရီကိုကျွန်မအခုဖော်ပြပေးချင်ပါတယ်ပထမအဦးဆုံးဘဝသစ်ဆိုတဲ့သောရရှင် Messenger မှာစာရေးပြီးတော့ပို့လာတာပါအ
ာနာသိန်းစစ်ကောင်းဆောင်ကတော့ပြည်သူကိုအတော်ဒုက္ခပေးနေပါပြီတိုင်းပြည်အေဂျင့်နေလျက်နဲ့တိုင်းပြည်မငိမ့်တတ်လို့အာနာသိန်းရဲ့ပြောအခုတိုင်းပြည်ကသူ့အာနာသိန်းတို့မငိမ့်တတ်ရတာပြည်သူကသူ့လောက်ရကြောင်းလမ်းမထွက်နေရတာဒါကိုသိလျက်နဲ့ထောင်ကားသူတွေလွတ်ရက်ကွက်တယ်လေပောက်ကရရီလောက်ခိုင်းအခုရဲတွေပါပောက်ကရလောက်ခိုင်းနေပြီရွှေကောက်ပွဲအန်နေဒီအနိုင်ရမဲတွေကိုမီးရှို့နေတဲ့ဓာတ်ပုံတွေလည်းတက်လာနေရဲ့သူ့လောက်ရကိုကဘာကုလသမဂအနေနဲ့ထိထိရရအောင်အများဆုံးအေးအေးယူဆောင်ရပေးဖို့တောင်းဆိုပြရစေအမေဆွနဲ့တကသမ္မတကြီးဦးဝင်းမြင့်နဲ့အတူဖန်စီထားရဲ့ခေါင်းဆောင်တွေအများဆုံးလွမြအောင်ကူညီပေးပြီးမြမပြည်သူလူထုအာနာရှင်ရဲ့ဒုက္ခပင်မှုပေါင်းစုံမှာကာဝယ်ပေးဖို့အနုအညွတ်တောင်းပန်ပါရဲ့အတော်ဒုက္ခပေးနေပါပြီ
မြန်မာပြည်သူလူထုကိုအာနာရှင်ဒုက္ခပေးနေမှုအပေါင်းကနေပြီးတော့အကာအကွယ်ပေးပါတယ်ပန်ချားလာတာဖြစ်ပါတယ်နောက်ထပ်အေမျိုးသားဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်စာမျိုးရေးလာတာပါအခုကျွန်မကဒီသောရရှင်အားလုံးရဲ့စာတွေကိုမဖော်ပြပေးနိုင်လို့တချို့ရဲ့စာတွေကိုပဲဖော်ပြပေးနိုင်တာဖြစ်ပါရင်တော့အားလုံးရေးလာကြတဲ့စာတွေကခက်ဆင်ဆင်တူပါတယ်အေမျိုးသားဆိုတဲ့သောရရှင်ကကျွန်တော်တို့ပြည်သူလူထုတစ်ရက်လုံးအရန်ကိုစိတ်ဆင်းရဲလူပင်မဲစိတ်ပင်မဲစေးနေကြရပါလေတဲ့ညာညာဆိုလဲကောင်းစွာမအေးရပါဒါတွေကိုလဲတည်ပြီးဖြစ်မှာပါကျွန်တော်တို့ဒီထက်အသေးမခံနိုင်ကြတော့ပါဘူးမြန်မာစစ်အာဏာရှင်တွေကိုစေးရအရအေးယူနိုင်ဖို့ကျွန်တော်တို့ပြည်သူတွေဘလို့လှုပ်ဆောင်ရမလဲဆိုတဲ့အချက်လေးတွေကိုတက်တဲ့နားလေသူတွေနဲ့မင်းမြန်ရှင်နေကန်းလေးတွေလှုပ်ပြီးတော့ဖြစ်ဖြစ်အကြံဉာဏ်ပေးခြင်းဖြစ်ဖြစ်လှုပ်ဆောင်ပေးစေချင်ပါလေမြန်မာပြည်သူလူထုတစ်ရက်လုံးကိုစားတောင်းဆိုပါလေအရင်ကလို VOA BBC RF တွေကိုနားထောင်ဖို့ရေဒီယိုလေးခိုးဖွင့်ရတဲ့ဘဝကိုပြန်မရောက်ချင်တော့ပါဘူးဗျာ။ကျွန်တော်တို့လူခွင့်ရေးတွေအရင်ကိုဆုံးရှုံးနေရပါတယ်ဆိုပြီးတော့အေမျိုးတန်ဆိုတဲ့သောရရှင် Messenger ကနေစာရေးပို့လာပါတယ်ရှင်။ဂျန်နက်တိုတိုဆိုတဲ့သောရရှင်ရဲ့အမြင်ကိုလည်းအခုဆက်ပြီးတော့ဖော်ပြပေးစီမှာတယ်ရှင်
။ပုံမှန်အမျိုးမျိုးထုတ်အိမ်ဖောက်မီးရှို့အိမ်တွေအုပ်စုလိုက်ဝိုင်းရေစစ်တက်နဲ့ထောက်ထွက်တွေပဲလုပ်နေပါတယ်။နိုင်ငံတော်အေဂျင့်တာယာကြီးကိုသူတို့ပဲဖြတ်စည်းနေတာပါ။ကင်မရာမပါပဲညစဉ်တိုင်းအိမ်ထဲတွေအုတ်တိုင်းကျုံဝင်ပြီးလူတွေဖမ်းနေပါတယ်အရက်ဝင်နေရောစစ်ဝင်နေရောပြည်သူတွေညာရောနေရောအေးအေးချမ်းချမ်းနေလို့မရပါဘူးလက်နက်မဲ့ပြည်သူတွေဘက်ကအေးချမ်းစွာတုံ့ပြန်နေစေပါသူတို့ပဲစူပူအောင်လုပ်ပြီးတော့ drone နဲ့လည်းမှတ်တမ်းယူနေပါတယ်စူပူလို့သူတို့ထိန်းသိမ်းရပါတယ်ဆိုတာကိုသက်သေပြဖို့ပါ MRTV နဲ့ညတွေမှာလည်းသူတို့ထုတ်ပြန်တဲ့သတင်းနဲ့လုံခြံသတင်းတွေပဲလွှင့်နေတာပါတိုင်းပြည်ကြလောက်စုနေတာအေးချမ်းစွာလေးချိန်ကန်းလုံနေတယ်တို့ CDM ကြောင့်ဘယ်ဆရာမမချောင်းမတက်တာကိုဘယ်ကဓာတ်ပုံတွေမှမသိယူလာပြီးအေးချမ်းစွာပညာသင်နေပါတယ်တို့ပြောရရင်ညာလွှင့်နေတာတွေအများကြီးပါမြန်မာပြည်သူတွေရဲ့ဒုက္ခကိုကယ်တင်နိုင်ဖို့နိုင်ငံတကာကအကူအညီအမြန်ရဖို့ဝိုင်းဝန်းကူညီပေးကြစီလိုပါတယ
်ဂျန်နက်ဒေါ်ရိုးဆိုတဲ့သောရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါနောက်ထပ်ကိုကျော်ဆိုတဲ့သောရရှင်ကလည်းဒီလိုမျိုးဒီအားလုံးသတင်းတွေမှာကြားနေပြီးသားဖြစ်တဲ့အတိုင်းဒီရက်ွက်တီတမလုံလုံကြီးမတိမငိမ့်ဖြစ်နေလို့စိုးရိမ်နေရပါတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
သူတို့တကယ်လုံချင်တယ်ဆိုရင်ထောင်သားတွေနဲ့လုံစရာလုံမလားပတ်သက်မြများပြီးပြီးတခြားလူတွေနဲ့လုံမှာပေါ့သူတို့လူချင်တာကပြည်သူတွေလက်အောင်လည်းမဟုတ်ဘူးအရေးပြက်ပြီးမနှက်မထနိုင်အောင်လည်းမဟုတ်ဘူးသူတို့တကယ်လူချင်တာကဘာလဲဆိုတော့အကြမ်းဖက်လူတစုကအပြစ်မဲ့ပြည်သူတွေကိုနှိပ်စက်တဲ့ဆိုတဲ့သတင်းကိုပဲလိုချင်တာအဲ့ဒါမှစစ်တပ်ကဝင်ထိန်းတဲ့ဘာညာဆိုရာကြီးလာမှာမီးစရာရှိတာကဘာလို့လူငှားပြီးမလုပ်လဲဆိုတော့မိသွားလို့စိတ်ရင်ဘာလို့မဆိုးဝိုင်းလုံးမှာကြောက်ပြီးအမှန်တိုင်းဖြေကြမှာပဲအဲ့ဒီကြရင်သူတို့လိုချင်တာမရဘူးအဲ့ဒီတော့ဘာလုပ်လဲဆိုတော့ပရမဆုံးသူတို့လူတွေနဲ့ကောလာဟာလာပြတ်အောင်လက်နက်တွေမီးကွင်းနေတဲ့အရင်လုပ်တယ်ပြီးတော့ထောင်သားတွေကိုလှုပ်ပြီးညာဘက်လိုက်ချပေးလိုက်တယ်ထောင်သားတွေကတော့ညမထွက်ရအမေးရှိတာသိပုံမရဘူးလူအုပ်ကြီးကတွေ့ရတဲ့ဒုတ်တီနဲ့ဝိုင်းရိုက်လိုက်တော့သူတို့လည်းပြေးကြမှာပဲ မိလို့နှိပ်စက်တာပဲဖြစ်ဖြစ်လုံးမရဆိုရင်ကဘာကိုအဲ့ဒီတရင်ဖွာလိုက်မယ်အပြစ်မဲ့သူတွေကိုနှိပ်စက်ပါရဲ့ဘာညာပေါ့အခုလူတွေတုံးတဲ့လိုက်နေရတွေကိုဂျရုံးနေနဲ့မှတ်တမ်းတင်လိုက်ရိုက်နေရရဲ့မိရသူတွေကလည်းတချို့ဘာမှမသိကြတာလက်နက်မပါတာတွေပဲကြည့်ပါတချို့ဆိုရင်သူတို့မျက်လုံးတွေကဘာမှမသိရပုံစံနဲ့ကြောက်နေကြတာလက်နက်မပါပဲမိရဆိုရင်လုံးဝမနှိပ်စက်ပါနဲ့ဘာမှမလုပ်ပါနဲ့မနှက်ကြရင်နေရကိုပြန်လွှတ်ပေးလိုက်ပါသူတို့ထောင်ချောက်တဲ့လုံဝမဝင်မိပါစေနဲ့
ဒါကကိုကျော်ဆိုတဲ့သောရရှင်ဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့စိုးရိမ်စိမ့်နေအကယ်၍တကယ်လို့ဒီလုံုံရေးစိတ်မချရလို့ရက်ခွက်ထဲကိုလူစိမ့်ဝင်နေဆိုတာမျိုးတရားရက်ကိုမိရင်လည်းအနေရမပြုတ်ပဲနဲ့ပြန်လွှတ်ပေးပါဆိုပြီးတော့ခုလိုရေးလာတာဖြစ်ပါရဲ့ရှင်ဒါကတော့သောရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်ထုတ်ဖော်လာတာဖြစ်ပါရဲ့နောက်ထပ်သောရရှင်တယောက်ကတော့မြာနှင်းဆိုတဲ့သောရရှင်မှာသူ့ရဲ့သဘောထားကိုလည်းကျွန်တော် view မြန်မာပိုင်း messenger မှာစာရေးပြီးတော့အခုလိုဖွင့်ဟလာပါတယ်
။ရပ်ပစ်ဆိုလူတွေလိုက်ဖမ်းနေပြီးအိမ်ချဝင်းတွေတည်းထိအတင်းဝင်ရောက်ပြီးဖမ်းဆီးနေပါပြီ။ထောင်ကလွတ်လိုက်တဲ့လူတွေနဲ့အပြင်ကငှားထားတဲ့လူတွေနဲ့ရက်ကွက်တွေရဲ့မီးတွေလိုက်ရှို့ခိုင်းနေပြီး VOA သတင်းဌာနမှတာဝန်ရှိသူများကျေးဇူးပြုပြီးနိုင်ငံတကာမီဒီယာတွေကိုဖျက်ဝေပေးပါ။အခုဆိုပြည်သူတွေမှာကိုယ်နိုင်ငံကိုယ်မျိုးကိုယ့်ရက်ကွက်ကိုယ့်အိမ်မှာတော့မလုံခြုံတော့ပါဘူး။ရန်ကိုကြောက်နေရပါပြီ
။ဟုတ်ကဲ့ဒါကတော့ view သောရရှင်များနေရဲ့ဒီမြန်ယူဆချက်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ဒီသောရရှင်ရဲ့စာတွေကတော့ထက်ဆန်ဆင်တူနေတဲ့သောရရှင်ရဲ့အားလုံးရဲ့စာတွေကနေတချို့ကိုရွေးချယ်ပြီးထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့နော်။သောရရှင်ရဲ့အခုလိုမျိုးသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျွန်တော်တို့ view မြန်မာပိုင်းမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရင်းကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့စီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသောရရှင်ရဲ့ကိုမြတ်တာလက်ဆောင်တခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါလိမ့်ခေါအားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါတယ်တေးရီကိုနေဝင်မူရင်းတေးစုခင်မောင်တို့ဖြစ်ပါတယ်ကျမတို့တီဆိုတဲ့တခြင်းကိုအလုံးနှစ်တက်ပြီးတော့ပြိတဲ့အားပေးမှုအများကြီးရထားတာပါဒီနေ့တော့ကျမကဒီတခြင်းလေးကိုအမျိုးသမီးအစိုးရ3ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးခြင်းပါတယ်ကဏ္ဍအတီးတီမှာအမျိုးသမီးတွေရဲ့ဥဆောင်ဥရပြုပါဝင်မှုကိုဒီတခြင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်မိခလာခင်မြတ်မွန်နဲ့ရှိတို့တီဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့တခြင်းလေးကိုအလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင်
你为叫我孤枕夜梦让你大人念心苦呀美
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာရင်ယူရီမြန်မာပိုင်းဒေါ်လာရှင်ရဲ့ဝေဖန်ကြံပေးရတယ်။ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတင်းနေနေကြဝိုင်းနဲ့တင်းနေလာနေမဲ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လင်းတင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင်ယူရီမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လင်းချိန်နဲ့တပြိုင်နက်ဓာတ်ရိုက်နာဆင်နိုင်ပါတယ်။လွှဲထုတ်ပေးခဲ့တဲ့အစီအစဉ်တွေကို Facebook မှာပြန်ပြန်နားထောင်နိုင်သလိုဒီရင်အင်တာနက်ဆာမင်းနာနဲ့ဖုန်းပေါ်က VOA app မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့အင်တာနက်ဆာမင်းနာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ဒီမှာအေးတနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်းလင်းဆက်နေကြပါစေရှင
်။
လင်းရနေညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကအခြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအနာသိမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြီးတော့ပါဝင်နိုင်ငံတော်ကမြို့တွေမှာဒီနေ့မှအချိန်ဟုန်နဲ့ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ရန်ကုန်မှာတော့လမ်းပေါ်ထွက်ဆန္ဒပြတာတွေအခုဆိုရင်ကိုရမြောက်ရှိသွားပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေဟာလေရန်မီနီကုန်းနဲ့မြို့နဲ့မှာစုဝေးကြကြပြီးတော့အင်္ဂါတော့တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်သမဦးမင်းနဲ့ဖန်စီထားတဲ့သူတွေအများဆုံးပြတ်လွတ်ပေးဖို့ဝန်ထမ်းတွေအနေနဲ့စီရမ်လှုပ်ရှားမှုမှာပါဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။မန္တလေးမြို့မှာဆိုရင်လည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲတွေဖြစ်ပွားခဲ့သလိုနေပြည်တော်မှာလည်းဆန္ဒပြတဲ့သူတွေကကားတွေမော်တော်ဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြခဲ့ကြပြီးတော့ဝန်ထမ်းတွေအနေနဲ့အကြမ်းမဖက်ပဲအာဏာဖီဇန်နဲ့စီရမ်လှုပ်ရှားမှုမှာပါဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်နိုင်ငံတော်ကတခြားမျိုးတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့မော်လမြိုင်မျိုးမှာတော့ဆန္ဒပြတဲ့ចောင်းသားចောင်းသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းခဲ့ပြီးတော့ပြစ်ခတ်နေနေတာတွေရှိခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာစစ်တပ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လုံရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရရှိလာဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့ပြောကြားလိုက်ပါတယ်ဒါပြင်အာဏာပိုင်တွေဘက်ကနေနေတာတွေလိုက်လံဖမ်းဆီးတာတွေရရလုံးကြီးတို့ပြည်သူချင်းချင်းစောင့်ရှောက်နေတာတွေကိုလည်းကျေးဇူးတင်တယ်လို့ကိုမင်းကိုနိုင်ကပြောပါရယ်။နိုင်ငံတော်ဝန်ဆန္ဒပြပွဲတွေဖြစ်ပွားနေချိန်မှာပဲရပတ်တွေမှာအာဏာပိုင်တွေဘက်ကဖမ်းဆီးတာတွေနဲ့ရက်ွက်တွေအတွင်းဘယ်ကမှမသိတဲ့လူစိမ်းတွေဝင်ရောက်လာတာတွေကြောင့်မြို့တော်များများမှာလည်းပြည်သူတွေဟာစိုးရိမ်ခိုက်လန့်မှုတွေရှိလာနေပြီးရရလိုက်လုံးကြီးတာဝန်တွေယူလာနေကြပါရယ်ခင်ဗျာ။ဒီနေ့နေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမှာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတော့လည်းကျေးဇူးတင်ပါတယ်။ကျွန်တော်ကြောင့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.